မြန်မာနိုင်ငံမှာသတင်းပတ်တစ်ပတ်အတွင်းဥဟန်သားငယ်အပေါင်းအဝင်သတင်းသမား၄ဦးကိုထောင်ဒဏ်တွေချမှတ်ခဲ့ပြီးသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်မြန်မာစစ်ကောင်စီတွေကဆက်လက်အကြမ်းဖက်ဖိနှိပ်နေတဲ့အတွက်ကုလသမဂ္ဂအနေနဲ့မြန်မာစစ်ကောင်ဆောင်တွေပေါ်ပုံမထျောက်ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့နေစည်းမချသတင်းသမားများအဖွဲ့ RSF ကအင်္ဂါနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာပိုင်တွေကသတင်းသမားတွေကိုအတုံးပသက်ဆက်လက်ဖမ်းဆီးထောင်ချနေတဲ့လောက်ရတွေဟာအလွန်ကိုဆက်ဆုပ်ဖွယ်ရာဖြစ်တယ်လို့ RSF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာအကြီးအကဲ Daniel Bestek ကပြောဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ26ရက်နေ့ကဥဟန်တာငိမ့်ကို electronic ပုံမှန်33ကာကြီးနဲ့နောက်ထပ်ထောင်ဒဏ်9နှစ်ချမှတ်ခဲ့တဲ့အတွက်စုစုပေါင်းထောင်ဒဏ်9နှစ်ရှိသွားပြီဖြစ်ပါတယ်။ဥဟန်တာငိမ့်ကိုလွန်ခဲ့တဲ့မတ်လတည်းတုန်းက9ခါကွင်းနဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်။ဥဟန်တာငိမ့်ဟာ RSF ရဲ့2022ခုနှစ်သတင်းလွတ်လပ်ခွင့်စုအတွက်အမည်စရင်းတင်သွင်းခံရသူဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကကမ္ဘောဇာ Time သတင်းစာရဲ့ Editor ဦးကျော်စရာကိုဘကိုးတိုင်းအနောက်ခြမ်းဂျိုးပင်ကောက်မြို့မှာဖမ်းဆီးခဲ့ပါတယ်။ကမ္ဘောဇာ Time သတင်းဌာနကိုစစ်တပ်ကအာဏာသိမ်းပြီးပြည်ချင်းပိတ်ပစ်ခဲ့သလိုသတင်းဌာနအဖွဲ့ဝင်5ဦးကိုလည်းထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။သတင်းသမားမမှုယရနာခင်မိုးမိုးထွန်းနဲ့ကိုကောင်းဆက်လင်းတို့ကိုလည်းဒီဇင်ဘာလ21ရက်နေ့ကအလုတ်ကျမ်းနဲ့ထောင်ဒဏ်3နှစ်စီချမှတ်ခဲ့ပါတယ်။မြန်မာနိုင်ငံမှာလောလောဆယ်သတင်းသမား63ဦးကိုဖမ်းဆီးထားပြီးတိုင်းပြည်လူဦးရေအချို့နဲ့ကြည့်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားအများဆုံးဖမ်းဆီးထောင်ချထားတဲ့နိုင်ငံဖြစ်တယ်လို့နေစည်းမချသတင်းသမားများအဖွဲ့ RSF ကကြေညာချက်မှာဖော်ပြထားပါတယ်